င်းကရန်ကုန်ဒေသစီအနီးတကူရောဆန္ဒပြရင်အာဏာပိုင်တွေဖမ်းဆီးတာကိုခံခဲ့ရတဲ့ကိုထင်ကျော်ကကိုကျော်ထင်ကိုအာဏာပိုင်တွေကဒီကနေ့ညနေပိုင်းမှာပြန်ပြီးလွှတ်ပေးခဲ့ပါတယ်။အောင်တပြေစစ်ကြောရေးစခန်းမှာတရက်ကြာအထိမ့်သိမ်းခံခဲ့ရတဲ့ကိုထင်ကျော်ကဘာသာရေးလွတ်လပ်ခွင့်အတွက်အာဏာပိုင်တွေကိုတောင်းဆိုရှင်းပြခဲ့တယ်လို့ပြောပါတယ်။ဦးသိန်းထက်ဦးကကိုကျော်ထင်ကိုဆက်သွယ်မေးမြန်းထားပါတယ်။နားဆင်ကြပါရှင့်။
ကိုထင်ကျော်မနေ့ကတော့ကိုထင်ကျော်ဆန္ဒပြနေလို့အာဏာပိုင်တွေကဖမ်းသွားခဲ့တယ်ဆိုတာကိုကျွန်တော်သိပါတယ်အဲ့တော့ဖမ်းသွားပြီးတော့သူဘယ်ကိုခေါ်သွားခဲ့တာပါလဲခင်ဗ
ျဖမ်းပြီးတော့ကျွန်တော်ကိုစိုက်ကားနဲ့ကမာရိုးရဲစခန်းကိုပို့ပါတယ်ကမာရိုးရဲစခန်းရောက်တဲ့ခါကျတော့15မိနစ်လောက်နေတဲ့ခါကျတော့ဒီကျွန်တော်တို့အောင်တပြေစစ်ကြောရေးဌာနကိုတွေ့အပ်ပြီးတွေ့ပြလိုက်ပါတယ်ခင်ဗျအ
ဲ့တော့အောင်တပြေစစ်ကြောရေးစခန်းကိုရောက်တယ်ရောက်တော့ဘာတွေဆက်ပြီးတော့ဖြစ်ပါသလဲအာဏာပိုင်တွေဘက်ကဘာတွေစစ်ဆေးမေးမြန်းခဲ့ပါသလဲကိုထင်ကျော်ကဘာတွေသူတို့ပြောပြခဲ့ပါလဲခင်ဗျ
အောင်တပြေရောက်တော့ကျွန်တော်ဒီစစ်တမ်းထုတ်ပေါ်ရတဲ့အကြောင်းရင်းကိုသူတို့မေးပါတယ်မေးတဲ့အခါကျတော့ကျွန်တော်ရဲ့ဒီဘာသာရေးလွတ်လပ်စွာကိုယ်ပွယ်ခွင့်အပိုင်းကိုပဲကျွန်တော်ရှင်းပြခဲ့ပါတယ်မြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်ဆိုတာကျွန်တော်အတွက်ကတော့မေးခွန်းထုတ်ပြဖြစ်နေပါတယ်ကျွန်တော်ကိုယ်တိုင်ကိုဘာသာရေးတာကြီးပြည်ပြင်ခံရတဲ့အတွက်ဒါဝူပြည်သူတွေကြားထဲမှာဒီလိုမျိုးဟန်တာမှုတွေပြည်ပြင်မှုတွေဒီရိုးသားရည်ကျွေးစွာနဲ့မိမိရဲ့ဆန္ဒကိုလွတ်လပ်စွာကိုယ်ပွယ်ခွင့်ကိုပေါ်ထုတ်ပြီးတော့မှတောင်းဆိုလို့ရပါတယ်ဆိုတဲ့အကြောင်းကိုပြည်သူတွေရှေ့မှောက်မှာကျွန်တော်ထုတ်ပေါ်တင်ပြခြင်းဖြစ်ပါတယ်အဲ့လိုမျိုးကျွန်တော်ရှင်းပြခဲ့ပါတယ်အာနာနဲ့ဘာသာပေါ့ဗျာအာနာနဲ့သာသနာမှာဘယ်ဟာပို့ပြီးတော့အဓိကကျတယ်လဲဆိုတဲ့မေးခွန်းမျိုးလည်းကျွန်တော်မေးခဲ့ပါတယ
်ဟုတ်ကဲ့ကိုထင်ကျော်အနေနဲ့အရင်တုန်းကလည်းဥပဒေချိုးဖောက်ပြီးတော့ဆန္ဒပြတာမျိုးတွေလုပ်မယ်ဆိုရင်အရေးယူခံရမယ်ဆိုတာမျိုးတိပါတယ်ဆိုတော့ဝန်ခံချက်မျိုးထိုးခဲ့ရတယ်လို့ကျွန်တော်နားလည်ပါတယ်အဲ့တော့အခုတခါမှရောဟိုမှာဝန်ခံချက်ထိုးခဲ့ရတာမျိုးအာဏာပိုင်တွေဘက်ကတစုံတရာချင်းချောက်တာမျိုးဒါမှမဟုတ်လို့ရှိရင်နှိမ့်ဆက်ညှဉ်းပန်းခံခဲ့ရတာမျိုးတွေရှိပါပါခင်ဗျာ
ဟုတ်မရှိပါဘူးခင်ဗျာကျွန်တော်တို့ဒီဟာတက်ဆိုင်ဟာဒီဟိုသာဝန်ထမ်းတွေလည်းကျွန်တော်ကိုဟိုညီကိုလိုပဲဆက်ဆံပါတယ်ခင်ဗျာ
အဲ့တော့ကုထင်ကျော်ကဘာသာရေးလွတ်လပ်ခွင့်အတွက်တောင်းဆိုတယ်သူတို့ရှင်းပြတယ်ဆိုတော့အာဏာပိုင်တွေကထပ်ပြီးတော့ဘာတွေစစ်ဆေးပါသေးပြီလဲခင်ဗျာ
သူတို့ဘာမှထပ်ပြီးတော့စစ်ကြောမှုမလို့အေးစစ်တယ်ကျွန်တော်ဒီတင်ပြချက်ကိုလက်ခံပြီးတော့ဒီနေ့ညနေ၄နာရီခွဲတောက်ဝင်းရောမှာကျွန်တော်အိမ်ပြန်ပို့ပါရစေ
။ဒါဆိုရင်ကိုထင်ကျော်ကိုဒုံလပတ်ရဟန်းခံမှုကိစ္စကြတော့သူတို့ဘက်ကခွင့်ပြုတာမျိုးအာမခံတာမျိုးရှိပါသလားခင်ဗျ။
အခုလွတ်လွတ်လပ်လပ်ဝင်ခွင့်ရပါပြီအဲ့လိုမျိုးပြောပါရစေခင
်ဗျ။ဒါဆိုရင်ကိုထင်ကျော်အနေနဲ့ခုလွတ်လာပြီးတဲ့အချိန်မှာဒုံလပတ်ရဟန်းခံမှုစီစဉ်ထားတဲ့အတိုင်းသာသနာ့ဘောင်ဝင်ရေးကိစ္စကိုဆက်ပြီးတော့လုပ်ဆောင်မှာပါလားခင်ဗျ
။ဟုတ်ကဲ့ကျွန်တော်တကားနဲ့ဆောင်အောင်ပဲဆရ
ာ။အရင်တကားခံထားတဲ့ဒါရကမာယာရောဆက်ပြီးတော့ဒကာမခံတော့လို့လားခင်ဗျာ
ဟုတ်ခင်ဗျာလဲဗျာမရှိမရှိမဲ့ဒီလက်စုပ်လေးပေါင်တာပြီးတော့လုပ်ရတာကြတော့နောက်တစ်ကြိမ်ဆိုရင်တော့တို့ကျွန်တော်ဒုက္ခပေးတယ်လို့ဖြစ်နေမှာတော့ဒကာအစ်တို့ထတ်ရှာမှာပေါ့ကွအဲပထမဒကာနဲ့ဒုတိယဒကာနဲ့ပေါင်းပြီးတော့မှကျွန်တော်ဒီဇာနာပေါင်တက်ခုတော့လုပ်ရမှာပေါ့ခင်ဗျာ
ကိုထင်ကျော်ကိုဦးသိန်းထိုင်ဦးကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါလေရှင်